Welcome to the Voice of America in Burmese.
My name is Kim Asha. Washington of the American Tangani. The town is set to January 18th. The Nilani Manakin season to go. Nemo Sanoji Manak Chanaigani Kunaiti. Linometer Nasali Lizen and Azit. Linometer Dia Gozerigani Tonan Bini Babi. Jamal Kimil Deba. The Manakin the Nin Rego Ma Engine Line to Piopia Pibame. Russia Suago Weban Lishi, Taikan Gonzal, Alexei Navalny Ha, Jamie Gani Russian and Moscow Go, the Ningrini, Pianero Chemabe, a Pankangabari, the Habigere Ogola, to a Seka Kanya beating a salu, Parmazon Jenkin at Russia Go Pianaraba, to Shin in that to Layoke, Navalny Ha, Sri Medjevo, Lizeka, Nangangulama, Sisi and Yama, a Pankangara Tipari, to her to go Chamatari, a Pitankala, Masiga. လူပေးထားတဲ့ဂရိခံဝန်ချက်ကိုချိုးဖောက်မှုနဲ့ FSIN ဘို့အစိုးရအကျဉ်းဥစည်းဌာနတာဝန်ရှိသူတွေကဖမ်းဆီးတာဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။သူ့လင်းဟာမော်စကိုကနျူကိုဗိုလေဆိပ်ကိုဆင်းသက်ရမှာဖြစ်ပေမဲ့ဒီလင်းဟာမော်စကိုကနောက်လေဆိပ်တစ်ခုဖြစ်တဲ့ထရီမက်ရှီဗိုမှာဆင်းသက်ခဲ့တာဖြစ်ပါတယ်။နဗာနီကိုထောက်ခံသူတွေကဘူနိုကိုဗိုလေဆိပ်မှာသူ့ကိုတွေ့ဖို့စီစဉ် ူရဲ့ဂရိခံဝင်ချက်အတွက်ချမ်းသာပွဲကိုလာရောက်ရမှာဖြစ်ကြောင်းနဲ့တကယ်လို့သူ့အတွက်ချမှတ်ထားတဲ့ပြည်ထောင်ဆိုင်ရာကာလကုံဆုံးချိန်မတိုင်ခင်မလာရောက်ရင်ထောင်ကျနိုင်ကြောင်းပါရှိပါတယ်။ January 23ရက်နေ့ကတော့နေဗာနီကသူဟာပိုပြီးတော့လေချောင်းလိုက်နဲ့ January 18ရက်နေ့မှာရုရှားကိုပြန်လာမှာဖြစ်ကြောင်းတွစ်တာမှာရေးပါတယ်။ဒါပြင်နိုင်ငံတွင်းကနေသူ့အတူထွက်သွားတာမဟုတ်တဲ့အတွက်ပြန်လာမလားမေးခွန်းထုတ်နေစရာမလိုကြောင်းနဲ့သူဟာဂျာမနီကအဆင့်ကိုအထူးကုသဆောင်မှာကုသမှုခံယူနေရတာဖြစ်ပါတယ်။သူဟာအာယုံကြောင်းကိုထိခိုက်စေတဲ့လူ၆စိတ်တင်ရတာဖြစ်ကြောင်းဥရောပ၃နိုင်ငံကဓာတ်ခွဲခံတွေကအတည်ပြုပါတယ်ဒီလိုတွေ့ရှိမှုကြောင့်ရုရှားအရာရှိ၆ဦးနဲ့အစိုးရသုတေသနဌာနတစ်ခုကို EU ဥရောပသမဂ္ဂကအရေးယူကြံခတ်မှုတွေချမှတ်ခဲ့တာပါဗုဒ္ဓဘူးနဲ့ကျန်းသစ္စာကျင်းစုပွဲမှာပြောကြားမဲ့မင်ကွန်းမှာအရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကနိုင်ငံတွင်းစည်းလုံးညီညွတ်ရေးအတွက်အဓိကပန်ကြားဖို့ရှိကြောင်းအင်မြူရောဝန်ထမ်းအကြီးအကဲဖြစ်တာဝန်ယူတော့မဲ့ရွန်ကလိုင်းကတင်းငွေတွင်နေမှာပြောပါတယ်ဂျိုးဘိုင်ဒန်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးအတွက်ချက်ချင်းလှုံ့ဆော်ဖို့နဲ့သမ္မတဒေါ်နယ်ထရန့်ရဲ့အငင်းပွားပွဲအဖြစ်ဆုံးမူဝါဒတချို့ကိုပြောင်းလဲပစ်ဖို့အတွက်လှုံ့ဆော်မှုစီစဉ်နေကြောင်းလည်းပြောပါတယ်။ဒါအပြင်သူကျန်းသစ္စာကျင်းဆိုပြီးနိုင်ပိုင်းအတွင်းမှာပဲသမ္မတအခွင့်အာဏာကိုသုံးပြီးလှုံ့ဆော်မှုအများပြားကိုလုပ်ဖို့အတွက်ရည်ရွယ်ထားတာဖြစ်ပြီးဒါကလွှတ်တော်ကိုမဆောင်တော့ပဲဆယ်ရက်အတွင်းနိုင်ငံအပြောင်းလဲတွေကိုတဟုန်လို့လုပ်ဖို့ဖြစ်ကြောင်းလည်းကလိုင်းကပြောပါတယ်။ကျန်းသစ္စာကျင်းဆိုပွဲမှာနိုင်ငံတော်ကိုပြောကြားမဲ့ဂျိုးဘိုင်ဒန်ရဲ့မင်ကွန်းမှာတော့နိုင်ငံခီးကိုရှေ့ဆက်ကြဖို့စီးလုံးညီညွတ်ကြဖို့နဲ့လုပ်ဆရာရှိရာတွေကိုပြည်အောင်လုပ်ကြဖို့ပြင်စကားပါမှဖြစ်ကြောင်းလဲကလိုင်းက CNN ရုပ်သံကိုပြောပါတယ်။သမရတာဝန်ယူပြီးဒုတိယနေ့ဖြစ်တဲ့ချက်သတင်းတွေမှာစီးပွားရေးလုပ်ငန်းတွေနဲ့ကျောင်းတွေပြန်ပြီးဖွင့်ဖို့ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေတိုးလုပ်ဖို့လိုမျိုး COVID-19 နဲ့ပတ်သက်တဲ့အမိန့်တွေကိုလက်မှတ်ရေးထိုးထုတ်ပြန်ဖို့ရှိပါတယ်။တောက်ချာနေ့မှာတော့ကယောကကြောင့်ထိခိုက်နေသူတွေအတွက်ကယ်ဆယ်ကူညီရန်ပုံငွေတွေကိုချထားပေးမှဖြစ်ကြောင်းလဲကလိုင်းကပြောပါတယ်။ January 20ဗုဒ္ဓဖူးနေ့မှာအရွေးကောက်ခံဒုသမ္မတကမ်လာဟဲရစ်ဟာနိုင်ငံတော်တရားရုံးချုပ်တရားသူကြီးဆိုနီယာဆိုတိုမယာနဲ့ကျန်းသစ္စာကျင်းဆိုမှဖြစ်တဲ့အတွက်ဒါဟာပထမဆုံးလက်တင်အမေရိကတရားသူကြီးစီမှာပထမဆုံးလူမဲနဲ့တောင်အာရှနယ်ပေါ်အမျိုးသမီးဒုတိယသမ္မတကျန်းသစ္စာကျင်းဆိုမှဖြစ်ပါတယ်။သူကျန်းသစ္စာကျင်းဆိုဖို့အတွက်အရွေးကောက်ခံဒုသမ္မတဟဲရစ်ကတရားသူကြီးဆိုတိုမာယာကိုရွေးကြတာဖြစ်ကြောင်း AP သတင်းမှာဖော်ပြပါတယ်။ဒါ့အပြင်သူမဟာကျန်းစာအုပ်နှစ်အုပ်နဲ့ကျန်းချိန်မှာဖြစ်ပြီးတောက်ကပထမဆုံးလူမဲနိုင်ငံတော်တရားရုံးချုပ်တရားသူကြီးတာကုတ်မာရှယ်ရဲ့တမားကျန်းစာအုပ်ဖြစ်ပါတယ်။ကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှု64ဒဏ်ကွယ်ရှိလာချိန်မှာပဲဗြိတိန်အစိုးရကသူ့နိုင်ငံတွင်းကလူရွယ်လူကြီးအားလုံးကိုစက်တင်ဘာလလောက်မှာ COVID-19 ကာကွယ်ဆေးထိုးပေးဖို့လုပ်မှာဖြစ်ကြောင်းဗြိတိန်နိုင်ငံချိုင်းဝင်ကြီးဒိုမနစ်ဂရက်ကတင်းငွေနဲ့မှာပြောပါတယ
် The plan is to get the first 50 million most vulnerable
COVID-19 နဲ့တေဆုံးမှုအများဆုံးဖြစ်နေတဲ့ဗြိတိန်နိုင်ငံမှာဇန်နဝါရီလ5ရက်နေ့ကစပြီးတနိုင်ငံလုံးအတိုင်းအတာနဲ့လော့ဒ်ဒေါင်းချပိတ်ကန်ထားတာဖြစ်ပြီးကျောင်းတွေမရှိမဖြစ်ဈေးဆိုင်တွေမှာအပစီးပွားရေးလုပ်ငန်းအားလုံးကိုပိတ်ပြီးနေအိမ်တွေကလည်းလုပ်လို့ရတဲ့သူတွေရုံးမသွားဖို့အမိန့်ထုတ်ပြန်ထားတာပါတက်ကြီးပိုင်းတွေခံနိုင်အားနည်းသူတွေနဲ့ကျန်းမာရေးလုပ်သားတွေအပါအဝင်နိုင်ငံသား73%လောက်ကို February လလည်းလောက်မှာကာကွယ်ဆေးထိုးပေးနိုင်မှုအတွက်ဝန်ကြီးချုပ် Boris Johnson စီစဉ်တဲ့အတိုင်းလှုပ်ဆောင်နိုင်မှာဖြစ်ကြောင်းလည်းဝန်ကြီး Rep ကပြောပါတယ်။တကယ်လို့စီစဉ်ထားတဲ့အတိုင်းဖြစ်လာရင်လောက်ဒေါင်းချကန့်တတ်မှုတွေကိုဖြေလျှော့ပေးဖို့စဉ်းစားမှာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။ကမ္ဘာတစ်လုံးမှာဒီရောဂါကူးစက်ခံသူ64သန်းခွဲကျော်ဖြစ်နေချိန်မှာပဲ American နိုင်ငံ California ပြည်နယ် Los Angeles မှာ Coronavirus အကူးစက်ခံသူတသန်းဖြစ်ပြီးဆန်ကျင်တင်ခဲ့ပါတယ်။ဒါ့အပြင်ဒီဒေသမှာဗြိတိန်မှာတွေ့ရတဲ့ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးသည့်ကူးစက်မှုလည်းတွေ့နေရတယ်လို့ကျန်လူစုကျန်းမာရေးဌာနအကြီးအကဲကြေညာချက်မှာဖော်ပြထားပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.33 ညဘိုင်းနိုမီတာ40 kHz 9.33 ညဘိုင်းနိုမီတာ58 kHz 9.85 နဲ့ဘိုင်းနိုမီတာ190 kHz 1.95တို့ကနေထုတ်လည်ပေးနေပါတယ်ရှင်။သတင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါ။အိန္ဒိယအရှေ့ပိုင်းဗုဒ္ဓဂါယာမှာ10ရက်ကြာကျင်းပနေတဲ့နိုင်မာမော်လမ်ပွဲတော်အတွင်းဗုဒ္ဓဘာသာဖုံးတော်ကြီးတွေဟာကမ္ဘာငြိမ်းချမ်းရေးအပါအဝင် COVID-19 ကပ်ရောဂါကြီးပပျက်အောင်ဆူတောင်းပွဲတွေပြုလုပ်နေပါတယ်။ကပ်ရောဂါကာလဖုံးတော်ကြီးအပါအတရာလောက်ပါဝင်တဲ့ဆူတောင်းပွဲတွေအတွက်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့အထူးခွင့်ပြုချက်ရယူခဲ့ကြောင်းဖုံးတော်ကြီးတစ်ပါးကအခုလိုမိန့်ကြားပါတယ
်။ Yes, but the slip so low ခဲ့ကြမလို့
ဟောင်းကြီးအပါအတရာဝင်ကျင်လောက်ရှိပါတယ်။အခုလိုဆူတောင်းပွဲတွေအတွက်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဗုဒ္ဓဂါယာဖျားကြောင်းအုပ်ချုပ်ရေးကော်မတီနဲ့ဂါယာခရိုင်တာဝန်ရှိသူတွေစီကနေအထူးခွင့်ပြုချက်ရယူခဲ့ရပါတယ်လို့ပြောသွားတာပါ။ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားတဲ့မဟာဗောဓိဇေဒီမှာတန်ဃာတော်တွေဟာငြိမ်းချမ်းရေးနဲ့သဟဇာတာဖြစ်ရေးကပ်ရောဂါဆိုးကြီးပပျောက်ရေးအတွက်တရားစာတွေရွတ်ဆိုဆူတောင်းခဲ့ကြပါတယ်။အခုလိုနှစ်စဉ်ကျင်းပတဲ့ဆူတောင်းပွဲအခမ်းအနားကိုထောင်နဲ့ချီပြီးဗုဒ္ဓဘာသာဝင်တွေတန်ဃာတော်တွေစုဝေးတက်ရောက်လို့ရှိပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ကယောဂအခြေအနေကြောင့်ဖုံးတော်ကြီးအပါတရာလောက်ပဲစုဝေးဆူတောင်းခဲ့ကြတာဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံမှာစနေနေ့က COVID-19 ကာကွယ်ဆေးစတင်ထိုးနှံရမှာစီမံဆောင်ရွက်ဖို့အသုံးပြုတဲ့ application မှာချုပ်ရင်းချက်တွေရှိခဲ့တာကြောင့်ဒီနေ့တချို့မှာနှောင့်နှေးကြမ်းကြာမှုအနည်းငယ်ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။January 16ရက်နေ့ကစတင်တဲ့အစီအစဉ်ကိုကမ္ဘာအကြီးဆုံး COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်ဖြစ်အိန္ဒိယဝန်ကြီးချုပ် Narendra Modi အစိုးရကကြေညာခဲ့ပါတယ်။အိန္ဒိယမှာကပ်ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်လူဦးရေတန်း300လောက်ကိုကာကွယ်ဆေးထိုးပေးဖို့အစိုးရကရည်ရွယ်ထားပါတယ်။လက်ရှိအိန္ဒိယနိုင်ငံဟာကမ္ဘာမှာ American ပြည်ထောင်စုပြီးရင်ဒုတိယမြောက် Coronavirus ကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေပါတယ်။စနေနေ့ကအိန္ဒိယမှာပထမဦးဆုံးနေ့အဖြစ်လူပေါင်း3သိန်းကျော်ကိုကာကွယ်ဆေးထိုးဖို့ရည်ရွယ်ခဲ့ပေမဲ့တရားဝင်ကိန်းဂဏန်းထုတ်ပြန်ချက်တွေအရလူဦးရေ3,900,000ကျော်သာအထိုးခံခဲ့ရတယ်လို့ဖော်ပြပါတယ်။အနည်းဆုံးပြည်နယ်၄ပြည်နယ်မှာစနေနေ့ကကျန်းမာရေးဝန်ထမ်းတွေအနေနဲ့ကာကွယ်ဆေးထိုးဖို့သူတို့စီကိုအစိုးရကတယ်လီဖုန်း application ဒါမှမဟုတ် message ကနေတဆင့်ပေးပို့တဲ့ Cowin ဆိုတာကိုလက်ခံမရရှိခဲ့ကြဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယအစိုးရကပြုလုပ်တဲ့ Cowin application ဟာကျန်းမာရေးဝန်ထမ်းတွေအတွက်ကာကွယ်ဆေးပထမဦးဆုံးဦးစားပေးထိုးဖို့တတိပေးချက်ဖြစ်ပါတယ်။အစိုးရအရာရှိတွေအနေနဲ့ဒီ application အစီအစဉ်ကိုစောင့်ကြည့်ကြီးကြပ်ဖို့လည်းခွင့်ပြုထားပါတယ်။အနောက်ဘက်မဟာရာရှ်ထရာပြည်နယ်ကကျန်းမာရေးဌာနအကြီးအကဲအရာရှိတဦးက Writer သတင်းဌာနကိုပြောပြချက်အရစနေနေ့ကလူပေါင်း28,000ကျော်ကိုကာကွယ်ဆေးထိုးဖို့စီစဉ်ခဲ့ပေမဲ့ COVID application အမှားယွင်းတွေကြောင့်18,000ကျော်ကသာကာကွယ်ဆေးထိုးပေးနိုင်ခဲ့တယ်လို့ဆိုပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာအမျိုးသမီးတရားသူကြီးနှစ်ဦးတနက်နေ့ပြစ်ဒဏ်ခံခဲ့ရတယ်လို့အာဖဂန်အရာရှိတွေကတင်းငွေနီနီကပြောကြားခဲ့ပါတယ်။သူတို့နှစ်ဦးလုံးဟာအာဖဂန်နစ္စတန်နိုင်ငံတရားရုံးချုပ်ကတရားသူကြီးတွေဖြစ်ပြီးမကြာသေးခင်လတွေအတွင်းပြစ်မှတ်ထားလုပ်ကြံတပ်ဖြတ်ခံရသူတွေနဲ့နောက်ဆုံးအသက်ခံရသူတွေဖြစ်ပါတယ်။အမျိုးသမီးတရားသူကြီးတွေဟာနက်နက်ပိုင်းအလုတ်ကိုအလားလမ်းမှာအမီမတိတိုက်ခိုက်သူတွေကသူတို့စီးလာတဲ့မော်တော်ယာဉ်ကိုတနက်တွေနဲ့ပြစ်ခတ်ခဲ့ကြတယ်လို့တရားရုံးပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါ့အပြင်တတိယအမျိုးသမီးတရားသူကြီးနဲ့ရင်မောင်းဖြစ်သူလည်းတနက်ဒဏ်ရာတွေရရှိခဲ့ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းမြို့တော်ရဲတပ်ဖွဲ့ကအတည်ပြုပြောကြားခဲ့ပါတယ်။အခုလိုလှုပ်ကြံတပ်ဖြတ်မှုနဲ့ပတ်သက်လို့တာဝန်ရှိကြောင်းဘဲအဖွဲ့အစည်းကမှထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။တာလီဘန်လက်နက်ကိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီတပ်ဖြတ်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်။ လက်ရှိအာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတရားသူကြီး250လောက်ရှိပြီးအစိုးရရှိနေဖြစ်ထမ်းဆောင်နေတဲ့အမျိုးသမီးအရေအတွက်400နီးပါးလောက်ရှိတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်အခုလိုအမျိုးသမီးတရားသူကြီးတွေလှုပ်ကြံတက်ဖြတ်ခံရတဲ့လောက်ရကိုအာဖဂန်နစ္စတန်သမ္မတအရှရက်ဂါနီကပြစ်တင်ရှုံ့ချခဲ့ပြီးပြစ်မှတ်ထားတိုက်ခိုက်မှုတွေရဲ့နောက်ွယ်မှာတာလီဘန်တွေရှိနေတယ်လို့လည်းသမ္မတကထပ်မံဆွဆွဲပြောကြားခဲ့ပါတယ်တာလီဘန်တပုံတွေအနေနဲ့အပြစ်ခတ်ရစဲရေးကြီးညာဖို့သမ္မတကထပ်မံတောင်းဆိုလိုက်ချိန်မှာပဲအကြမ်းဖက်မှုနဲ့အကြမ်းဖက်ဝါဒဟာပြဿနာတွေကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့လည်းသူကအလေးအနက်ပြောကြားခဲ့ပါတယ်ရှင်အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းမှာပြီးခဲ့တဲ့သတင်းပတ်ကပြင်းထန်တဲ့ငလျင်ကြောင့်ပျို့ကျပျက်စီးခဲ့တဲ့လူနေအိမ်တွေလုပ်ငန်းအဆောက်အုံတွေအောက်ရောက်နေတဲ့လူသေအလောင်းတွေကိုကယ်ဆယ်ရေးအဖွဲ့တွေကထပ်ပြီးဆွဲထုတ်နိုင်ခဲ့တယ်လို့တနင်္ဂနွေနေ့ကအာဏာပိုင်တွေပြောကြားခဲ့ပါတယ်အဲ့ဒီငလျင်ကြောင့်လူပေါင်းအနည်းဆုံး80နီးပါးလောက်သေဆုံးခဲ့ပါတယ်ငလျင်တံကိုဆွဆွရွရွခံရတဲ့မမူဂျူမြို့နဲ့မတ်တနီခရိုင်အနီးတဝိုက်နေရာတွေမှာပြိုကျနေတဲ့အဆောက်အုံတွေအောက်အသက်မသေးပဲပိတ်မိနေသူတွေကိုကယ်ဆယ်နိုင်ရေးအကြီးစားဆက်ကရီယာတွေအသုံးပြုပြီးဆက်လက်ရှာဖွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းအင်ဒိုနီးရှားနိုင်ငံသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဌာနရဲ့လုပ်ငန်းလည်ပတ်မှုထိန်းချုပ်ရေးအကြီးအကဲဘန်ဘန်ဆာရာပူထရာကအခုလိုပြောပါတယ
်ဘန်တူန် terkait dengan alat-alat
အဆောက်အုံတွေပိတ်မိနေသူတွေကိုကယ်ဆယ်ရမှာအရှိန်မြင့်တင်နိုင်မှုအတွက်ကြီးမားတဲ့ပစ္စည်းကိရိယာတွေကိုပေးပို့ဖို့ရဲတပ်ဖွဲ့နဲ့အတူအမျိုးသားရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီလိုမျိုးအခြားအေဂျင်စီတွေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်သွားဖို့ရှိပါတယ်လို့ပြောသွားတာပါ။ငလျင်တန်းကြောင့်လူပေါင်း800ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးထောင်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အမေရိကန်ဘူမိဗေဒလေလာတိုင်းတာချက်အရာပြင်းအား 6.2 ရှိတဲ့ငလျင်ဟာဆူလာဝီစီအနောက်တောင်ဘက်ခရိုင်ဖြစ်တဲ့မမူဂျူနဲ့36ကီလိုမီတာအကွာဗဟိုပြုပြီးအနက်ပမာဏ18ကီလိုမီတာနဲ့နက်နက်အစောပိုင်းနှစ်နာရီနောက်ပိုင်းမှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်တနင်္လာနေ့နေ့ကင်းသတင်းအစီအစဉ်ကိုဒေါခင်မျိုးတက်နဲ့အတူတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါရှင
်မင်္ဂလာပါသောရရှင်များရှင်ကျမသိန်းကြီးထိုက်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ခရိုင်ဟာနိုင်ငံတွင်း COVID-19 ဖြစ်ပွားသူအရေအတွက်တသန်းကျော်ကိုရောက်သွားတဲ့ပထမဆုံးခရိုင်ဖြစ်ပါတယ်။ဗြိတိန်မှာဆက်ဖြစ်တဲ့ကူးစက်မြန်မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်လဲလော့စ်အိန်ဂျလိစ်မှာဖြစ်နေတဲ့အကြောင်းခရိုင်ရဲ့အများပြည်သူကျန်းမာရေးဆိုင်ရာညွှန်ကြားရေးမှူးကပြောဆိုထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ကောင်တီဟာတနင်္ဂနွေနေ့မှာ COVID-19 ဖြစ်ပွားသူတသန်းထိစံချိန်တင်ရောက်ရှိခဲ့တာပါ။ဗြိတိန်ကဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်ခရိုင်တွင်းမှာအခက်အခဲတွေ့ရကြောင်းလူပေါင်း 9,500 ကျော်ဆေးရုံတင်ထားရတာနဲ့အတူလော့စ်အိန်ဂျလိစ်ရဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်မှာအခက်တွေ့နေကြောင်းခရိုင်ကျန်းမာရေးဌာနညွှန်ကြားရေးမှူးဒေါက်တာဘာဘရာဖရက်ကကြေညာချက်ထုတ်ပြောပါသည်လော့စ်အိန်ဂျလိစ်ခရိုင်မှာပြီးခဲ့တဲ့နွေရာသီအတွင်းကိုဗစ် -19 ကြောင့်ဆေးရုံတင်ရမှုနဲ့သေဆုံးရမှုထက်အခု9ဆလောက်ပိုများတာနဲ့ကြုံရတယ်လို့လဲဒေါက်တာဖရက်ကပြောပါတယ်။ကိုဗစ် -19 ကာကွယ်ဆေးထိုးလုပ်ငန်းတွေအရှိန်မြှင့်ဖို့ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူးဂါဗင်နျူဆမ်ကပြီးခဲ့တဲ့တောက်ကြနေ့လော့စ်အိန်ဂျလိစ်မှာရှိတဲ့ဒေါ်ဂျာစတေဒီယမ်မှာအခုလိုပြောဆိုခဲ့ပါတယ်။
The reality is we need to get these vaccines out of the freezer and we need to get them into people's arms.
ကာကွယ်ဆေးတွေကိုအေးအေးကန်းတဲ့ကထုတ်ပြီးလူတွေကိုထိုးပေးဖို့လိုအပ်နေပါတယ်လို့ပြောဆိုခဲ့တာပါ။ COVID-19 ကာကွယ်ရေးစီးမြင်တွေကိုလည်းဆက်လက်လိုက်နာကြဖို့အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်။ Los Angeles က Dodger Stadium မှာလည်းအခု COVID-19 ကာကွယ်ဆေးထိုးပေးတဲ့နေရာအဖြစ်အသုံးပြုနေပြီးတရက်ကိုလူ1000ထိထိုးပေးနိုင်ပါတယ်။လော့စ်အိန်ဂျလိစ်မှာ COVID-19 ဖြစ်မှုတိုးလာခြင်းနေထိုင်သွားလာမှုဂရုစိုက်နေကြရတဲ့အကြောင်းကယ်လီဖိုးနီးယားတက္ကသိုလ်လော့စ်အိန်ဂျလိစ် UCLA ကမြန်မာကျောင်းသားများအဖွဲ့ရဲ့ဒုဥက္ကဋ္ဌကိုစွမ်းရဲထက်ကလည်းပြောပြပါဗျ
။ LA မှာနေတော့လူတွေလည်းများတော့ပြီးတော့မှဟိုကျောင်းသားတွေများတယ်ရပ်ကွက်ဆိုတော့အဲ့တော့မစိုးရိမ်စရာတွေတော့ရှိတာပေါ့ဗျ။ဒီအိုင်းဟို situation ကြောင့်လို့လေဒါပေမဲ့ဟိုကျွန်တော်တို့ရဲ့ဒီမှာကျွန်တော်နဲ့နေတဲ့တကယ်ချင်းတွေကအများအားဒီ COVID ကြောင့်စကားအများကြီးပြောပြီးတော့ဟိုတကယ်ချင်းတွေတွေ့တာကို show ပြီးတော့မှအိမ်မှာအပြေးနေပါတယ်မသွားတာတော့ပါတော့ညာတယ်အဲ့လိုမျိုး ိတ်တဆိတ်မပူဗျ
ခုလောလောဆယ်ကြောင်းလည်းမတက်ရဘူးဒီမှာပဲဟိုအပတ်မန့်မှာပဲအပြင်မှာပဲနေနေချရတယ်ဆိုတော့ကြောင်းစာတွေဘယ်လိုဆက်လုပ်နေကြပါလဲ
ဟုတ်ကျွန်တော်တို့ကဟိုတခြားကြောင်းသားနေတယ်မျိုးဒီအမေရိကပြီးတော့မှတခြားနိုင်ငံတွေကကြောင်းသားတွေတို့ပြောအွန်လိုင်းအနေနဲ့ဆက်သက်နေရတာကျွန်တော်တို့ကကျွန်တော်ရဲ့ apartment ထဲမှာကျွန်တော်တို့ရအခန်းထဲမှာကွန်ပျူတာနဲ့အဲလိုမျိုး zoom နေပေါ်မှာအခန်းတက်နေရတာစာတွေဆိုလို့ရှိရင်လည်း online မှာစာလုပ်တာရောစာတင်တာရောစာမှုပဲဖြေတာအကုန်လုံး remote learning ဖြစ်နေတယ်ဗျဆိုတော့ဗမာပြည်မှာရှိနေတဲ့ကျောင်းသားတွေကလည်း UCLA ကျောင်းသားတွေကလည်း online အနေနဲ့တက်နေရတယ်ဗျ
ဒီကျောင်းသားတွေအားလုံးကဒီအမေရိကမှာနေတဲ့ကျောင်းသားတွေလားဒါမှမဟုတ်ဗမာပြည်ကလာတဲ့သူတွေရောပါပါသလား
ဟုတ်တော်တော်များများဗမာပြည်က international ကျောင်းတွေကလာနေတယ်များတယ်ဗျကျွန်တော်တို့ဒီအမေရိကမှာမွေးတယ်ဒါမှမဟုတ်အမေရိကမှာကြီးလာတဲ့ကျွန်တော်လိုမျိုးဗမာလူငယ်တွေကနည်းနည်းတော့ပိုနေတယ်ဗျဆိုတော့ကျွန်တော်တို့အပွဲစီကအခုအခက်အခဲတစ်ခုကပါရှိလဲဆိုတော့အကုန်လုံး campus မှာမတွေ့နိုင်တော့ online မှာ meeting တွေပါရဲလုပ်ရတယ်လေဆိုတော့တချို့ကျောင်းသားတွေကဗမာ BOD အချိန်မှာပြန်ရောက်နေတော့သူ meeting တွေလုပ်တာအချိန်တွေပါမတူတော့အချိန်လွှဲနေတော့အခက်ခဲရောရှိတာပေါ့ဗ
ျဒီ UCLA မှာတက်နေတဲ့မြန်မာပြည်ကလာတဲ့သူတွေကတော့ဒီအချိန်မှာဗမာပြည်ကိုပြန်နေကြရတယ်ဆိုတဲ့သဘောလားဒီမှာဆက်ပြီးတော့နေလို့ရတဲ့အခြေအနေရောရှိပါလား
တော်တော်များတော့ဗမာပြည်ကိုပြန်ပြီးတော့မှသူမိဘနေနာကိုဟိုဒီဂျန်နဲ့ school year အတွက်တော့တော်တော်များများတော့ပြန်သွားတယ်တချို့ကတော့ကျွန်တော်လိုမျိုးအဲကျောင်းပင်းနာရပ်ကွက်မှာ apartment နဲ့နေတဲ့တယောက်နေရတော့ရှိတယ်ဒါပေမဲ့တော်တော်များများဗမာပြည်ကိုပြန်လို့ရပြန်သွားတယ်ဗ
ျ Los Angeles က UCLA တက္ကသိုလ်နောက်ဆုံးနှစ်ကျောင်းသားကိုစွမ်းရက်ထက်ပြုတ်ပြခဲ့တာပ
ါကျွန်တော်ညံဝဲအောင်ပါခင်ဗျာအာရှနဲ့ဥရောပကြားမှာတူရကီနိုင်ငံကိုဂျာဂန်အဖြစ်မြင်ကြလေရှိပြီးတန်ပေါင်းများစွာသောဒုက္ခသည်တွေဟာဥရောပနိုင်ငံတွေဘက်မကူးပြောင်းခင်တူရကီမှာခီးတထောင်နာပြင်ဆင်လေရှိကြတာပါတူရကီနိုင်ငံကိုရောက်လာတဲ့အာဖဂန်ဒုက္ခသည်တွေရက်ဒီရီအတွက်ဘယ်လိုရုန်းကန်နေရသလဲဆိုတာကို VOA သတင်းတော်တွေဖြစ်တဲ့ဟာကာလိုဂလူနဲ့ကိုလက်တုပေးပို့တဲ့သတင်းကိုတင်ပြခြင်းပါတယ်2019ခုနှစ်တုန်းကရွှေပြောင်းအခြေချလူသူ4သိန်းခွဲကျော်တူရကီနိုင်ငံထဲကိုတရားမဝင်လာခဲ့တယ်လို့အစိုးရဌာနစီးရင်နေမှာဖော်ပြပြီးဒါဟာ2013ခုနှစ်နောက်ပိုင်းတိုးလာတဲ့ကြီးမားတဲ့ပမာဏပါအဲ့ဒီတည်းကအများစုဟာအာဖဂန်နစ္စတန်ကဖြစ်ပြီးအထောက်အထားဆော်ရွက်စရမ်းမပါပဲပြီးခဲ့တဲ့3နှစ်အတွင်းဝင်လာသူတွေဖြစ်ပါတယ်ဘာရှာနာဇရီဟာသူတို့တွေကတယောက်ပ
ါ It's difficult to live in Afghanistan
အာဖဂန်မှာဘဝရည်တည်ဖို့ခက်ခဲပါတယ်ဒီမှာကအနည်းဆုံးတော့စားရည်တောက်ရည်အဆင်ပြေတယ်လေအခုတိတော့ဒူရကီမှာနေရတာပြောပါတယ်အာဖဂန်မှာကပြည်သူအတွက်အစိုးရတက်ကလည်းမရှိပါဘူးအဲ့ဒီလိုသာရှိခဲ့ရင်ကျွန်တော်တို့အခုလိုဒုက္ခရောက်နေမှာမဟုတ်ပါဘူးလို့ပြောသွားတာပါ2020ဒီဇင်ဘာလအထိစီးရင်အရဒူရကီနိုင်ငံထဲဝင်လာတဲ့အာဖဂန်ဒုက္ခသည်4,800လောက်ရှိပါတယ်အများစုဟာဒူရကီနိုင်ငံကိုရောက်လာဖို့အန္တရာယ်နဲ့အခက်အခဲမျိုးစုံကိုကြောဖြတ်ခဲ့ရတယ်လို့Ramazan Rasooli ကပြောပါတယ
်ဘရတ်ဆာရှ်ဝါဆာရှ်ဒနာအိုကီယာမ
ာ It was very difficult for us to
အာဖဂန်ကနေဒီကိုလာဖို့ကျွန်တော်တို့အတွက်အရန်ခက်ပါတယ်ဆာရွက်စာရမ်းမပါပဲအီရန်ကိုဖျက်ခဲ့ရပါတယ်ဒီကိုထွက်ပြေးလာသူအများစုဟာလမ်းမှာငွေညစ်တာခံရပါတယ်ခီးစားနိုင်ဖို့ဆိုရင်ဒေါ်လာ500 600ပေးရပါတယ်ကိုယ့်ရည်တည်ရည်အတွက်ရောဥမာကြံခဲ့တဲ့မိဘနဲ့မိသားစုကိုပါပြန်ကြည့်နိုင်ဖို့ဒီကိုအသက်ဆုံးပြီးလာခဲ့ရတာပါလို့သူကပြောပါတယ်နောက်ဒုက္ခသည်တူဖြစ်တဲ့Ramazan Abdurrahim ကလည
်း Afghanistan'dan 10 gün önce Pakistan geldim.
Pakistan'a İran ကိုဖြတ်ပြီးကျွန်တော်ဒီအထိလမ်းလျှောက်လာခဲ့တာပါ။ Afghan မှာကဆစ်ဖြစ်နေပါတယ်။အုတ်ထိမ့်မဲ့အစိုးရကလည်းမရှိ၊ငွေလဲရှာဖို့ခက်ပါတယ်လို့သူကပြောပါတယ်။တူရကီကိုရောက်လာပြန်တော့နောက်ထပ်အခက်အခဲကအလုတ်ကန်ရရှိဖို့ပါ။တရားဝင်ဆယ်ရွက်စရမ်းမရှိတဲ့ Afghan ဒုက္ခသည်တွေအတွက်တော့ဆေးတုပ်တာမျိုး၊ဆောက်လုပ်ရေးနဲ့ခြံတန်းရှင်းရေးလိုနေစားအလုပ်တွေလောက်သာရကြပါတယ်။လောက်ခနေပြီပြန်မှန်းလို့နဲ့လို့အများစုကညှိတွားပါတယ် Ramazan Rasooli ပြောတာက
Afghanistan the saw should do chin
cha because there is a war in
Afghanistan စစ်ပွဲဖြစ်နေတော့အလုပ်လုပ်လို့မရနိုင်ပါဘူးဒူတကီမှာလည်းနေရေးစာရေးခက်ပါတယ်အိမ်ငှားကရေဖို့မိဖို့ gas ကိုပေးနေရပါတယ်ဆောင်းတွင်းရောက်ရင်အလုပ်ရှာရခက်ပါတယ်ဒီမှာကကျွန်တော်တို့အတွက်အလုပ်ကန်ခွင်လန်းနေပါလို့ပါတယ်လို့သူကပြောပါတယ်ဒူတကီကိုရောက်လာတဲ့ထောင်ချီတဲ့တရားမဝင်ရွှေပြောင်းဒုက္ခသည်တွေအတွက်မျှော်လင့်ချက်ကတော့လုံးလုံးခွင့်ပါမင်းနဲ့အတူဒီမှာတရားဝင်နေထိုင်ခွင့်ရရှိရေးဒါမှမဟုတ်ဥရောပနိုင်ငံတစ်ခုခုမှာအခြေချနိုင်ရေးနှီးလန်းရှာဖို့ပဲဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအမေရိကန်ပြည်တော်စုမှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒင်အစိုးရအသစ်ဖြစ်နေတက်လာတဲ့အခါရွန်ဂျာရေးဥဆောင်ဖြစ်ရှင်းမှုဒုက္ခတွေရေလှရှားသူတွေလူလာနေကြပါတယ်ရွန်ဂျာရေးပေါ်လူခွေရေးချိုးဖောက်မှုတွေကိုဟန်တားနိုင်အောင်အမေရိကန်အစိုးရအသစ်အနေနဲ့မူဝါဒအသစ်တွေကျင့်သုံးဖို့လဲဒီတစ်ပတ်ထဲမှာပဲဝါရှင်တန်ခြေဆိုင် Refugees International အဖွဲ့ကလည်းရွန်ဂျာအရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်းမှုရွေးကောက်ခံသမ္မတဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်အဖြစ်အစီရင်ခံစာတစ်စောင်ထုတ်ပြန်ပြီးတိုက်တွန်းခဲ့တာပါအစီရင်ခံစာကိုဥဆောင်ပြုစုခဲ့တဲ့ Daniel Sullivan ကို Skype ကနေဆက်သွယ်မြင်းမြန်းတင်ဆက်ထားပါတယ်ကျွန်တော်အောင်လွေဦးပါโอเควิวญาณก็ชูสุบาเลยครับ
เนี่ย Pleasure to be here
โอเคปฐมาซงอนเนี่ยดิ Refugees International เนี่ยอาเซียนกันซาเนี่ยปะทะโลเมเจินมาเลยโรฮิงญาทุกข์ทรีจုံเนียะได้ฉีนีเนี่ยปะทะโลอาเซียนกันซามาอลีทาพอปะราตุยาดะโลตက်ลาแม้โจไบเดนซัวอานเนี่ยดิกิสาอูส่องผิดชินโมไตต้นทาราเลยตุยบาเลยสรอกดิกิสาโอผิดชินเนี่ยเนี่ยมาอเมริกันเยอคันกันนะก็บลาผิดอเยปาเนโลอะคุโลไตต้นมาละครับเนี่ย
And we do believe that the United States has a leading role to play, that, you know, there's a series of things that, that the United States can do, starting with recognizing all the
refugees of what it is, which is the United States can do, starting with recognizing all the refugees of what it is, which is dramatic action that, in line with the United States.တန်တမာရေးအရရေးတကြီးဆောင်ရွက်တာတွေအပါအဝင်တခြားအရေးယူဆောင်ရွက်တာတွေလုပ်သွားဖို့လည်းလိုပါတယ်ဒီလိုလုပ်တဲ့နေရာမှာဘိုင်ဒန်အစိုးရအနေနဲ့အပြေတစ်ခုထွက်လာအောင်တခြားနိုင်ငံတွေနဲ့လက်တွဲလုပ်နိုင်ဖို့ရောမြန်မာတာဝန်ရှိသူတွေနဲ့ဆက်ဆံနိုင်ဖို့အတွက်ပါဦးဆောင်တာဝန်ယူမဲ့သူတယောက်ယောက်ကိုခန့်အပ်ဖို့လည်းလိုပါတယ
်ဟုတ်ကဲ့တကယ်တော့ဒီအမေရိကန်ပြည်အစုအနေနဲ့မြန်မာနိုင်ငံအပေါ်မှာအရင်ကတည်းကလည်းဖိအားပေးရရှိပါတယ်ဟိုအထူးသဖြင့်ထိတ်တန့်စရာရှိတဲ့ပေါ်ပြစ်မှတ်ထားတန်ခတ်တာမျိုးတွေရှိပါတယ်ဆိုတော့ရွန်ဂျာအရေးဖြစ်ရှင်းတဲ့နေရာမှာအထောက်အကူဖြစ်ဖို့ဆိုရင်အမေရိကန်အနေနဲ့နောက်ထပ်လုပ်နိုင်တဲ့နည်းလမ်းတွေဘာတွေများရှိအောင်မယ်လို့များယူဆထားပါလဲခင်ဗျာ
Well I think that the United States has done several things including putting sanctions on senior general Min Aung Hlaing
ဘူဂျုံမူဂျီမီအောင်လိုင်းအပေါ်ရေးယူတင်ခတ်တာအပါအဝင်အမေရိကန်ကတော်တော်များများလုပ်ခဲ့တာတွေရှိပါတယ်လူသားချင်းစာနာမှုအပိုင်းတွေမှာလည်းလုပ်ပေးတာတွေရှိပါတယ်ဒါတွေကအရေးကြီးတယ်လို့ရှေ့ဆက်လုပ်ဖို့လည်းလိုပါတယ်ဒါပေမဲ့လည်းမဟာမိတ်တွေနဲ့လက်တွဲပြီးဖိအောက်တဲ့ဖိအားတွေဖြစ်လာအောင်တကမ္ဘာလုံးအတိုင်းအတာနဲ့ကြိုးပမ်းတာမျိုးတော့မရှိသေးပါဘူးဒါကြောင့်လည်းတကမ္ဘာလုံးအတိုင်းအတာတိဖြစ်လာအောင်လုပ်စရာတွေအများကြီးရှိနေပါတယ်ကျွန်တော်ပြောခဲ့တယ်လို့ပါပဲအမေရိကန်အစ်မအရာရှိတယောက်ကိုတာဝန်ပေးခြင်းအပြင်ဘယ်လောက်အထိအလေးနဲ့ထားတယ်ဆိုတာမျိုးကိုပြသနိုင်တယ်လို့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာမျိုးလုပ်ရမှာပါကုလသမဂ္ဂလူမျိုးရေးကောင်စီမှဥဆောင်ဆွေးနွေးတာမျိုးဆိုရင်လည်းမလုပ်ဖြစ်တာနှစ်နှစ်ကျော်လောက်ရှိနေပါပြီ
ဟုတ်ကဲ့တကယ်တော့မြန်မာနိုင်ငံပေါ်အမေရိကန်ရဲ့ပြစ်မှတ်ထားတန်ခတ်မှုတွေနဲ့ပတ်သက်လို့အရင်စစ်ဆိုးရတွေလက်ထက်ကလေးကလည်းရာဇဝင်တွေရှိဦးပါတယ်ဟိုတချို့ကတော့အရင်ကမြန်မာနိုင်ငံပေါ်ချမှတ်တဲ့ပိတ်ဆို့တန်ခတ်မှုတွေဟာထိရောက်မှုမရှိသလိုပြောင်းပြန်အကျိုးသက်ရောက်မှုတွေတော့ရှိရဲဆိုပြီးယူဆတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီအမြင်တွေပေါ်မှာရောဘယ်လိုပြောနိုင်မလဲခင်ဗျာ
Well I would say that there need not be the blanket sanctions and isolation that there has been in the past I think that the tool of sanctions and different diplomatic tools have evolved andThere's a smart way of going about it.
အတိမာရုံးကလို့တင်ကြုံပြီးတန်ခတ်တာမျိုးအထီးကျန်ဖြစ်အောင်လုပ်တာမျိုးတော့လုပ်စရာမလိုဘူးလို့ပြောရပါလိမ့်မယ်။ရေးယူတန်ခတ်တဲ့နီလန်းရောတန်တမာရေးနီလန်းတွေကိုရောသုံးခဲ့တာတွေရှိပါတယ်။ဒါတွေကိုအကျိုးရှိရှိအသုံးချလို့ရပါတယ်။ဒါကြောင့်လဲဖိအားနဲ့ထိတွေ့ဆက်ဆံမှုကိုပေါင်းစပ်ကျင့်သုံးဖို့လိုပါတယ်။ဘလူကွဲပြားတဲ့အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့မြန်မာနိုင်ငံနဲ့မတူညီတဲ့ဆက်ဆံရေးတွေရှိကြတာကြောင့်ဒါတွေကအသုံးချနိုင်ပါတယ်။ ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့အတိတ်မှတုန်းကလိုလုံးဝအထီးကျန်ဖြစ်အောင်ဝိုင်းပယ်တာမျိုးကိုပြောနေတာမဟုတ်ပါဘူ
းဟုတ်ကဲ့ဒီနေ့မှာအမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားရေးရာမူဝါဒနဲ့ပတ်သက်လို့စိုးရိမ်မှုတချို့လည်းရှိပါတယ်အထူးသဖြင့်တရုတ်နိုင်ငံနဲ့ပတ်သက်ပါတယ်ဟိုတရုတ်နိုင်ငံဆိုတာကုလသမဂ္ဂလူညိုရေးကောင်စီမှာဗီဒီယိုအနာလဲသုံးဝင်ရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ဆိုတော့အမေရိကန်ကမြန်မာအပေါ်ဖိအားပေးလာတဲ့အမြတ်တရုတ်နိုင်ငံဘက်ကပို့ပြီးရိမ့်သွားမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိပါတယ်ဒါကရောစိုးရိမ်တဲ့စိုးရိမ်တဲ့တဲ့ကိစ္စဖြစ်နိုင်မလားခင်ဗျာ
The US's relationship with China is very complicated and on general foreign policy issues and specifically on Myanmar. But I think that there's room
there is some American ရဲ့ရေပုံရနိုင်ငံခြားရေးမူဝါဒနဲ့အထူးသဖြင့်မြန်မာနိုင်ငံရေးမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးကရှုပ်ထွေးနေနေပါတယ
်။
ဒါပေမဲ့လည်းလုံနိုင်တဲ့အပိုင်းတွေလည်းရှိတယ်လို့ထင်ပါတယ်။ဘုံအကျိုးစီးပွားတချို့လည်းရှိနေပါတယ်။တရုတ်နိုင်ငံအနေနဲ့ကမ္ဘာလမ်းစီမံကိန်းလိုစီးပွားရေးအကျိုးစီးပွားတွေနဲ့တည်ငြိမ်မှုရှိဖို့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အကျိုးစီးပွားနဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေရှိနေပါတယ်။မြန်မာအနာပိုင်းတွေအနေနဲ့လည်းအတိတ်မှာတုန်းကလိုပဲဆက်ဆံရေးမှာပန်းမြောက်အောင်ထိန်းထားဖို့လိုလားတဲ့သဘောထားမျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံပေါ်တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါကလည်းကြီးမားလွန်ပါတယ်။ဒါတွေကအမေရိကန်အတွက်အပေါင်းလက္ခဏာဆောင်တဲ့အခန်းကဏ္ဍကနေပါဝင်နိုင်မဲ့လမ်းစာလို့ထင်ပါတယ်။တချို့ဝေဖန်သူတွေပြောနေတယ်လို့အမေရိကန်ကဖိအားပေးလို့တရုတ်လက်ထက်ရောက်သွားစရာအကြောင်းမရှိနိုင်ပါဘူး။ဒီနေရာမှာအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာရှုပ်ထွေးနေနေတယ်ဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူး။ဒါပေမဲ့လည်းဘုံအကျိုးစီးပွားတချို့ရှိနေတာကလက်တွဲနိုင်မဲ့နည်းလမ်းတွေလည်းရှိပါသေးတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးကိစ္စမှာဆိုရင်လည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနှိမ့်နိုင်နိုင်အောင်တရုတ်ကဂျာဝင်ဆောင်ရွက်နေတာလည်းရှိပါတယ်
။ဟုတ်ကဲ့ဟိုဒုက္ခသည်တွေနေရာပြောင်းရေးဆိုတဲ့အပိုင်းကိုလည်းနေချင်ပါတယ်။မြန်မာအာဏာပိုင်အနေနဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်အတိအမှတ်ပြုလက်ခံတာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိတ်ဆောင်သွားတဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့ပြင်ဆင်ထားတဲ့ဘင်္ဂလားဒေ့ရှ်ဂျာဝင်ရှိသူတွေနဲ့ရောနောက်ဒီကုလသမဂ္ဂလို့နိုင်ငံတကာဖွဲ့စည်းရေးနဲ့ရောဆွေးနွေးနေရရှိတယ်ဆိုပြီးပြောထားရည်လည်းရှိပါတယ်။ဟိုဒါပေမဲ့တိုင်းနဲ့ချီရဒုက္ခသည်တွေနေရပြောင်းရေးရတော့လက်တွေမှာဖြစ်မလာသေးဘူးပေါ့လေ။ဆိုတော့ဒုက္ခသည်တွေပြောင်းနိုင်မှုအတွက်အတိတ်ကဘလို့အခြေခံလိုအပ်ချက်တွေရှိနေလို့အခုလိုမပြောင်းနိုင်သေးပဲဖြစ်နေရတယ်လို့များနားလည်ထားတယ်ခင်ဗျာ
။ Well I think fundamentally the conditions that are conducive for return for safe voluntary and sustainable dignified return according to international standards need to be created in Myanmar in Rakhine state
ဒီကအပြင်ကတော့ကုလသမဂ္ဂစံတာနဲ့ဒီအန်ရယ်ကင်းကင်းနိုင်ငံတကာစံတူနဲ့အညီဂုဏ်သိက္ခာရှိရှိပြန်နိုင်မဲ့အခြေအနေမျိုးမြန်မာနိုင်ငံထဲမှာဖန်တီးပေးဖို့လိုတယ်လို့ထင်ပါတယ်။ရခိုင်ပြည်နယ်မှာကြံနေသေးတဲ့လူဝင်ညာ6သိန်းလောက်ဟာဆိုရင်လေဒေါ်လာလှူရှားမှုတွေဘာသာရေးယုံကြည်မှုတွေကိုအကြီးအကျယ်ကန့်သတ်ချုပ်ချယ်တာတွေနဲ့ရင်ဆိုင်နေရတာပါ။ဒီကြတဲ့ရုပ်ောက်ပွဲမှာဆိုရင်လေဝင်းရှင်မြိုင်ခွင့်ရဖို့နိနိတတာမဲထက်ခွင့်တော့မရခဲ့ပါဘူး။လူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ရခိုင်တပ်တော် AE နဲ့တိုက်ပွဲတွေဖြစ်နေတာကလေရိုဟင်ဂျာတွေနေရာပြန်ဖို့အရေးအဟန့်အထားဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှာလည်းလိုအပ်မှာတွေရှိပါတယ်ရိုဟင်ဂျာဒုက္ခသည်အတိုင်းအဝန်ရဲ့သဘောထားအမြင်ပါဝင်ခွင့်တွေရဖို့လိုလို့တည်တည်တည်တိုက်တာတွေကိုလည်းအသိပေးဖို့လိုပါတယ်ဒုက္ခသည်တွေကိုဗာစန်စားကျွန်းကိုပြောင်းရွှေ့တာမျိုးလိုပြဿနာမျိုးတွေလည်းရှိနေပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီ Refugees International ရဲ့အစိုးရခန်းစာမှာလည်းပါပါတယ်ဟိုအစိုးရမှာလည်းပြောထားတာတွေ့ပါတယ်ဟိုဒါတော့နောက်တက်မဲ့ American အစိုးရအနေနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကိုလူမျိုးတုံးတတ်ဖြတ်မှုဖြစ်နေသတ်မှတ်သင့်မသင့်ဆိုတာကိုစဉ်းစားဖို့ဆိုတဲ့ကိစ္စပါဆိုတော့လူမျိုးတုံးတတ်ဖြတ်မှုဖြစ်အမေရိကန်ဆွေရကအတိအမှတ်ပြုလက်ခံလိုက်ခြင်းအဖြစ်ရိုဟင်ဂျာရေးဖြစ်ရှင်တဲ့နေရာမှာဘလို့တွားတွေဖြစ်လာနိုင်တယ်လို့ယူဆထားလို့များအခုလိုတိုက်တွန်းနေရတာလည်းခင်ဗျ
Well I think there's great importance in calling something what it is and speaking truth I think that's important for US foreign policy credibility in general
အရှိကိုအရှိတိုင်းခေါ်ဝေါ်သုံးလို့ဘုကအကဲကိုအရေးကြီးတယ်လို့ထင်ပါတယ်အမေရိကန်နိုင်ငံသားမူဝါဒပေါ်အများယုံကြည်ကူးစားမှုရအောင်အမှန်တိုင်းပြောဖို့အရေးကြီးတယ်လို့လည်းထင်ပါတယ်ဒီနည်းကသာနိုင်ငံတကာကတာဝန်ခံမှုရှိအောင်ဆောင်ရွက်နေတဲ့ရန်ဒီယာတွေအတွက်အထောက်အကူဖြစ်နိုင်ပါတယ် ICJ နိုင်ငံတကာတရားရုံးကအခုဆိုရင်ဂျာဖြတ်အမိန့်ချတာမျိုးပါဒါကြောင့်လည်းလူမျိုးတွန်းတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာဟာဘယ်လောက်အထိအလေးနဲ့ထားရဲဆိုတာပြတ်တရာရောက်ပါတယ်
ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကတော့မကြာခင်ဆိုရင်လည်းအမေရိကန်မှာအစိုးရစစ်တီးရတက်လာပါတော့မယ်ဒီအစိုးရဖွဲ့တဲ့ထဲမှာရိုဟင်ဂျာရေးကိုဖြစ်ရှင်းရမှာဘလို့လူတွေကအထက်ကဥဆောင်လုံနိုင်လိမ့်မယ်လို့များထင်ပါတယ်ခင်ဗျာဘလို့လူတွေဆိုရင်တင့်တော်မယ်လို့များရောယူဆထားပါတယ်ခင်ဗျာ
Well, I'm not sure who the right individual would be, but I am encouraged by some of the statements that have come from people high ranking, likely to be high ranking in the Biden administration from the past. I mean, first of all, Kamala Harris is she as a senator co-sponsored the Burman Human Rights Bill.
ဘယ်သူတွေနဲ့တင်တော်မယ်ဆိုတော့ကိုအတိအကျကျွန်တော်မပြောနိုင်ပါနဲ့အစ်မရရုတ်တော်ဝန်ထမ်းဆောင်ကြမယ်သူတွေရဲ့ပြောဆိုချက်တွေကြောင့်ကျွန်တော်အားရတင်နှံ့မိတာတွေရှိပါတယ်။ဘိုင်ဒန်ဆိုရောက်ဖွဲ့မှာပထမဆုံးအနေနဲ့ကမလာဟဲရစ်ဟာဆိုရင်လေအထက်လူတော်မှာဘွားမှာတော့ငါမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဥပဒေချမ်းကိုပူးတွဲတင်သွင်းမှုပါတယ်။နိုင်ငံသားအခွင့်အရေးရရှိဖို့ထွ ှုခွင့်ရကနေတောင်းဆိုခဲ့မှုပါတယ်။စမန်တာပါဝါဟာလည်းအစိုးရဘက်မှပါလာဖို့ရှိတာကြောင့်ရိုဟင်ဂျာရေးဖြည့်ရှင်မှုလူလူလာလာပြောဆိုကြသူတွေတော်တော်များများအစိုးရအဖွဲ့အစ်မှပါလာကြတော့မှာပါ။
โอเคပါဒါတော့ရိုဟင်ဂျာရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်းမှုရွေးကောက်ခံသမ္မတဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်အဖြစ်ဝါရှင်တန်ခြေစိုက် Refugees International အဖွဲ့ကဒီတစ်ပတ်တည်းထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုဥဆောင်ပြုစုသူ Daniel Sullivan ကို Skype ကနေဆက်သွယ်မေးမြန်းပြီးဒီမိုကရေစီရေးရာဆွေးနွေးခန်းအဖြစ်တင်ဆက်လိုက်တာဖြစ်ပါတယ်။ပတ်စဉ်ဒီမိုကရေစီရေးရာဆွေးနွေးခန်းစီစဉ်လို့ VOA မြန်မာပိုင်းရဲ့တင်ဆက်မှုတွေနဲ့ည9:00 နာရီကနေ10:00 နာရီထိနဲ့ဒီလာနေမနဲ့6နာရီကနေ9နာရီဗီဒီယိုအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
မင်္ဂလာပါရှင်ဦးစီတော်မင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီတက်မတော်ရဲ့စနစ်တာခီဘလို့အကဲဖြတ်နိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတော်မင်းနဲ့အတူကျမအင်ဂျင်နိုင်ကကွန်ဂျီတင်ဆက်ထားပါတယ်ရှင
်လက်ရှိ2022ခုနှစ်ဟာဆိုရင်မြန်မာတပ်မတော်အနေနဲ့သူ့တပ်မတော်သူသီးခြားရပ်တည်ခဲ့တာ10နှစ်ပြည့်ခဲ့ပါပြီလွန်ခဲ့တဲ့2012ခုနှစ်ရှေ့ပိုင်းကာလတုန်းကဆိုရင်ဗိုလ်ချုပ်ကြီးတွေဟာဆီယနာရှင်စနစ်နဲ့နိုင်ငံကိုအုပ်ချုပ်ခဲ့ပြီးတပ်မတော်ကိုကင်တွယ်ခဲ့ရုံမကစီးပွားရေးပညာရေးလူမှုရေးဥပဒေပြုရေးအပါအဝင်တိုင်းပြည်တစ်ခုလုံးကိုအုပ်ချုပ်မင်းလုပ်ခဲ့လို့ပါပဲအဲလိုဆရာနာရှင်စနစ်နဲ့အုပ်ချုပ်ခဲ့လို့လဲမြန်မာနိုင်ငံဟာစီးပွားရေးနှိမ့်ကျရုံမကပညာရေးအပါအဝင်အဖက်ဖက်ကယိုယွင်းကျဆင်းသွားတဲ့အခြေအနေတွေကြုံခဲ့ကြရပါတယ်နိုင်ငံကအဲလိုအဖက်ဖက်ကယိုယွင်းကျဆင်းသွားခဲ့ပေမဲ့တပ်မတော်ကရောအခြေအနေကောင်းသလားဆိုတော့အဲလိုမဟုတ်ပြန်ပါဘူးပြည်တော်စုတပ်မတော်ပုံစံမဟုတ်တော့တဲ့အဖက်ဖက်ကမပြည့်မစုံဖြစ်တဲ့အပြင်တိုက်ရိုက်ခိုက်ရိုက်လဲကျဆင်းခဲ့ပြီးလူခွင့်ရေးချိုးဖောက်မှုမျိုးစုံကြောင့်နိုင်ငံတကာရဲ့ကဲ့ရဲ့ပြစ်တင်ဖယ်ကျင်တာကိုတောင်ခံခဲ့ရပါတယ်2008ဖွဲ့စည်းပုံအရကျင်းပတဲ့2010ထွေထွေရေကောက်ပွဲအပြီးနောက်ပိုင်း2012ခုနှစ်အရောက်မှာတော့အခြေအနေတွေပြောင်းလဲသွားခဲ့ပါတယ်အုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမှန်တိုင်အသီးသီးပေါ်ပေါက်ဥဆောင်မဲ့သူတွေလည်းရွေးချယ်ပြီးသွားတဲ့အခါအဲ့ဒီချိန်ကတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာတပ်မတော်နဲ့ဝန်ကြီးဌာန3ခုပဲကြံခဲ့တဲ့အနေအထားရောက်သွားပါတယ်ဒီနေ့ပြောရရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဟာသူ့ရင်ကာကွယ်ရေးဦးစီးချုပ်တဖြစ်လဲဆစ်အာနာရှင်နေနဲ့မတူပဲတပ်မတော်ကိုပဲစီးသန့်ကင်တွယ်ရတဲ့အနေအထားရောက်ခဲ့တာမျိုးပါဒီလိုချိန်နေအောက်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ဘာတွေအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါသလဲသူ့လက်ထက်10နှစ်တာကာလအတွင်းတပ်မတော်ဘာတွေပြောင်းလဲလာသလဲဆိုတဲ့စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်လာပါတယ
်2012ခုနှစ်ကိုပြန်ကြည့်ရင်အုပ်ချုပ်ရေးမန်နိုင်ခေါင်းဆောင်ဖြစ်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ဥပဒေပြုရေးမန်နိုင်ခေါင်းဆောင်ဖြစ်လွတ်တော်ဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဥွှေမန်းတို့တာဝန်ယူကြပါတယ်တက်မတော်ခေါင်းဆောင်ဖြစ်သူတို့ထက်ငယ်ရွယ်တဲ့ဂျူနီယာဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကကာကွယ်ရေးဦးစီးချုပ်တာဝန်ထမ်းဆောင်ရပါတယ်အဲ့ဒီအချိန်ကစမန်နိုင်အသီးသီးကိုခေါင်းဆောင်အသီးသီးကတာဝန်ယူတဲ့ပုံတံတန်းအဖြစ်ပြောင်းလဲသွားတာရောအဲ့ဒီမန်နိုင်အသီးသီးမှာတာဝန်ယူတဲ့ခေါင်းဆောင်တွေဟာသူ့ထက်ဆီနီယာဗိုလ်ချုပ်ကြီးတွေဖြစ်နေတာကြောင့်မှကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ခဝေးဝေးနေပြီးတက်မတော်ကိစ္စတွေကိုပဲတာဝန်ယူကင်တွယ်ခဲ့တာတွေ့နိုင်ပါတယ်။သူတာဝန်ယူပြီးနောက်ပိုင်းနာမည်ဆိုးနဲ့ကြော်ကြားတဲ့တက်မတော်ရဲ့ချွေရင်းချက်တွေကိုပြုပြင်တာတွေ့နိုင်ပါတယ်။ပြည်သူလူထုကိုဒုက္ခအကြီးအကျယ်ပေးခဲ့တဲ့ပေါ်တာဆွဲတဲ့စနစ်ကိုဖျက်သိမ်းပစ်ပါတယ်။ကလေးစစ်သားအုံပြုမှုအဆုံးသတ်နိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။ရှေ့တန်းစစ်မြေပြင်တွေမှာတက်မတော်ကကျူးလွန်လေးရှိတဲ့လူခွင့်ရေးချိုးဖောက်မှုဘောင်းစုံကိုရှင်းချနိုင်အောင်ကြိုးစားပါရယ်
ရဝိတုပိုင်းအရာနိုင်ကြနေတဲ့တက်မတော်ကိုပြန်ပြီးဖြည့်တင်ပါတယ်။အရေးအကြီးဆုံးအချက်ကတော့အဲ့ဒီအချိန်တည်ဆဲအစိုးရဖြစ်တဲ့သမ္မတဦးသိန်းစိန်နဲ့ငင်းငယ်လုပ်ငန်းစဉ်ကိုကူညီပံ့ပိုးပေးတာပါပဲ
။အဲ့ဒီကနေ၄နှစ်လောက်ကြာ2015ခုနှစ်ဦးပိုင်းမှာတော့ဖုန်ကြားရှင်ရဲ့ကိုကန့်တက်ဖွဲ့တွေကိုကန့်နေမြေထဲဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရပ်နဲ့ကြုံရပါတယ်။တမတော်ဘက်ကထိခိုက်ကြဆုံးမှုများပြီးအထိနာခဲ့တာကိုကြည့်ရင်တမတော်ရဲ့တိုက်ခိုက်ရေးစွမ်းရည်အတော့ကိုအားနည်းနေတာတွေ့မြင်လိုက်ကြရပါတယ်။နောက်ပိုင်းရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအေတက်ဖွဲ့တွေလက်နက်ခဲယမ်းအပြည့်စုံနဲ့အခြေချလာနိုင်တာတိုက်ပွဲတွေဆင်နွှဲလာနိုင်တာအဲ့ဒီတိုက်ပွဲတွေမှာတမတော်ဘက်ကကြီးရည်လေးရှိသမျှအင်အားသုံးတိုက်ခိုက်တာတော့အနိုင်ရအောင်တိုက်ခိုက်နိုင်စွဲမရှိတာကိုကြည့်ရင်တမတော်ရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်နိုင်မှုနဲ့တိုက်ခိုက်ရေးစွမ်းရည်တိုးတက်မလာသေးတာကိုတော့သတိပြုမိနိုင်ပါတယ်။2015ရွေးကောက်ပွဲအပြီး2016မှာတော့မြန်မာနိုင်ငံမှာသမိုင်းဝင်အပြောင်းလဲကြီးဖြစ်ခဲ့ပါတယ်။အဲ့ဒါကတော့1962ခုနှစ်ကစတွေ့ရင်နှစ်ပေါင်း50ကျော်အတွင်းပြည်သူလူထုတင်မြှောက်လိုက်တဲ့အစိုးရအဖွဲ့တရအာဏာရလာတာပါ။
NLD အစိုးရတက်လာတဲ့အခါတက်မတော်ကောင်ဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ပုံစံတိတိတသားကြီးပြောင်းသွားပါတယ်။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်နဲ့မတူအုပ်ချုပ်ရေးကဏ္ဍနဲ့ဥပဒေပြုရေးကဏ္ဍတွေမှာပါဝင်ပတ်သက်ဖို့ကြိုးစားတာပါဝင်ပတ်သက်တာတွင်ပြင်ကြရပါတယ်။နိုင်ငံခြားတန်တမန်တွေကိုတွေ့ဆုံတာနိုင်ငံတကာအစိုးရအကြီးအကဲတွေနဲ့တွေ့ဆုံတာတွေပုံမှန်လုပ်ပြီးတည်ဆဲအစိုးရလက်အောက်ကမဟုတ်တဲ့အနာတစုံတရာရှိတဲ့စင်ပြိုင်အစိုးရခေါင်းဆောင်တပ်ဖွဲ့ကုကုကူပုံဖော်ပါတယ်။ငင်းကြဲဖော်ဆောင်ရမှာလဲဥဆောင်သူအစိုးရကိုအကူအညီပေးတဲ့ပုံစံကနေကုဘာသာကိုသဘောထားတင်းမာတဲ့ပုံစံမျိုးနဲ့ရက်တီလှုပ်ရှားတာမျိုးလုပ်ပါတယ်။အခုနောက်ဆုံး2020ထဲမှာတော့ရွေးကောက်ပွဲကာလပါတီနိုင်ငံရေးတဲ့ဝင်ပါတဲ့အခြေအနေမျိုးအထိရောက်လာတာတွေ့မြင်ကြရပါတယ်။တရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့တိခိုင်ဖြိုးပါတီနဲ့အတူရက်တီတိခိုင်ဖြိုးပါတီမဲရှုံရတဲ့ကိစ္စနဲ့ပတ်သက်ပြီးမဲစင်းကိစ္စတွေဝင်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဲ့ဒီကနေတဆင့်နိုင်ငံတော်သမ္မတကိုအပြစ်တင်တာမျိုးအထိလုပ်ပါတယ်။တက်တန်းကုံတော်မဲ့ဒုတိယအကြိမ်လွှတ်တော်ခေါ်ပေးဖို့တောင်းဆိုတာငင်းပယ်ခံရတော့ဖွဲ့စည်းပုံနဲ့ညီမညီမေးခွန်းထုတ်ပြီးနိုင်ငံရေးပါတီတစ်ခုတစ်ဖွဲ့အတိုက်ခံလုပ်နေတာတွေ့မြင်ကြရပါတယ်။ဒါရီအားလုံးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဥဆောင်မှုအောက်မှာတက်မတော်ကအကောင့်ထဲပေါ်ခဲ့ရတာတွေပ
ါလက်ရှိဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့တက်မတော်ကိုကင်တွယ်ခဲ့တဲ့ဆယ်နှစ်တာသက်တမ်းကိုပြန်ကြည့်ရင်အုပ်ချုပ်ရေးဥပဒေပြုရေးနဲ့အခြားကိစ္စတွေကိုဝင်မပါဘဲစိတ်ဝင်စားဘဲနဲ့တက်မတော်ရေးရာတွေကိုပဲကင်တွယ်ခဲ့တဲ့အချိန်ခါတွေတုန်းကတက်မတော်ရဲ့ပုံရိပ်ပိုပြီးကောင်းမွန်လာသလိုတိုးတက်ဖြစ်ထွန်းမှုတွေကိုလည်းရရှိခဲ့တာတွေ့နိုင်ပါတယ်အနေဒီဆိုရလက်ထက်ရောက်လာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့စိတ်ဝင်စားမှုနဲ့အကောင့်ထဲဖော်ရနေပေတွေဟာတမတော်ကိစ္စတွေတင်မကအုပ်ချုပ်ရေးဥပဒေပြုရေးနဲ့ပါတီနိုင်ငံရေးအထိရောက်ခဲ့လေတော့တမတော်ရဲ့ပုံရိပ်နဲ့စွမ်းရည်ကြဆင်းသွားပြန်တာကိုသတိပြုမိနိုင်ပါတယ်ခုဆိုရင်တမတော်ဟာ BGF အပါအဝင်ဘယ်သဘုံအဖွဲ့ကိုမှကောင်းကောင်းမထိန်းချုပ်နိုင်သလိုပြည်နယ်တွေမှာလက်နက်ကင်အဖွဲ့တွေရဲ့ပြည်သူတွေအပေါ်ဆက်ကြီးကောက်ချင်သလိုကောက်ဖမ်းချင်သလိုဖမ်းတတ်ချင်သလိုတတ်ပြဿနာမျိုးတွေကိုတော့ကင်တွယ်အကာအကွယ်ပေးနိုင်စွာရှိမနေပါဘူးဒါတွေကိုကြည့်လိုက်ရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့တက်မတော်အရေးအရာကိစ္စတွေကိုပဲအာယုံစိုက်ပြီးစူးစမ်းလုပ်ကင်ဆောင်ရွက်ချင်းသီးသာတက်မတော်အတွက်ရောတိုင်းပြည်အတွက်ပါကောင်းမွန်တဲ့ရလဒ်တွေပေါ်ထွက်လာနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
နှစ်တပါရှင်နှုတ်ဆက်တာအတော့နောက်ကျနေပြီလို့တော့မပြောပါနဲ့နော် VOA နှစ်တကူအထူးစီစဉ်နေပတ်စဉ်ထုတ်လွှင့်ပေးနေတာ ਨੇ မြန်မာပြည်ကပေးစာများအစီအစဉ်ဒီနှစ်တဲ့အတွက်ဒီနေ့မှစပြီးတော့တင်ဆက်ပေးရလို့ပါဒီတော့နှစ်တဲ့အတွက်ပထမဦးဆုံးအစီအစဉ်မှာသောရရှင်ရဲ့မင်္ဂလာရှိတဲ့နှစ်တဲ့ဆူတောင်းစာလေးတွေနဲ့စကြပါလိမ့်ရှင်စာလေးတွေဆိုပေမဲ့လည်းအခုခေတ်ကြီးကပြောင်းလာပြီးတော့ digital ခေတ်ရောက်လာပြီမလို့သောရရှင်တွေအားလုံးက online ကပဲစာရေးကြပါလိမ့်ဒါနဲ့ကျမတို့ view ရေဖွဲ့သူဖွဲ့သားတွေအားလုံးနှစ်သစ်မှာနှစ်သစ်စုမွန် video လေး Facebook မှာတင်ပေးတာတွေ့လိုက်ကြမယ်ထင်ပါရဲ့နော် view ရေ one or two one or that အားလုံးမဟုတ်ပြီမဲ့လည်းအများစုအဲနှစ်သစ်ဆူတောင်းလေးမှာ video နဲ့နှစ်သစ်အတွက်ဆူတောင်းတာလေးတွေပြောထားတာပါဒ ီဗီဒီယိုအမှာရေးလာတဲ့သောရရှင်တွေမှာတော့ရွှေလာမင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်က view မိသားစုတွေအားလုံးနှစ်သစ်မှာဘေးရယာဝေးကွာကျန်းမာပျော်ရွှင်ကြပါစေတဲ့အထူးမင်္ဂလာရှိတဲ့ဆုမွန်ဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်နော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါခရစ်နှစ်2021နှစ်သစ်ကာလမှာကိုဗစ်ကင်းစင်မြန်မာပြည်တစ်ခွင်မှကိုဗစ်ကင်းစင်ကမ္ဘာတစ်ခွင်သို့ကိုဗစ်ပျောက်ကင်းချမ်းသာရာရောက်၍စစ်မဲ့ရန်ပင်မှလည်းကင်းဝေးကြပါစေတဲ့ပိုင်ရှင်မဲ့နှလုံးသားဆိုတဲ့ Facebook အကောင့်ပိုင်ရှင်ကြပြတစ်ပိုင်းတစ်စားနဲ့နှစ်သစ်ဆုမွန်တောင်းပလာတာဖြစ်ပါလိမ့်ရှင်ဦးမော်ကြီးဆိုတဲ့တော်ရှင်ကတော့ view ဝိုင်းတော်သားများလူသားအလုံးကဲ့ယောဂါကင်းဝေးပြီးတော့နှစ်သစ်မှာကိုယ်စိတ်နှလုံးကျန်းမာချမ်းသာကြပါစေမြမပြည်သားအားလုံးနဲ့ထုံနည်းတူကျန်းမာရပါလို့ဤတဲ့ဟုတ်ကဲ့ပါရှင်တံပြန်ပြီးတော့ဆူတောင်းပေးကြပါလေတောင်းနေဆူနေပြေးပါစေနော်နေကြီးဆိုးရတော်ရှင်ကတော့ကိုရဲမင်းထွန်းရေအခုမှမြင်ဘူးအတန်တော့အငြင်းတန်းကြားနေရတော့ရင်းနှီးနေပါ၏တဲ့ဗီဒီယိုလေးကိုကြည့်ပြီးပြောလာတာပါနန်းမိုဆန်ဆိုးရတော်ရှင်ကတော့မိုင်းစွန်ခဗီယိုအဖွဲ့သားတွေအားလုံးနှစ်သစ်မှာကျန်းမာပျော်ရွှင်ပြီးတော့အရာရာအစစအရာရာအဆင်ပြေချောင်းမွေးကြပါစေအမြဲအားပေးနေပါရဲ့နော်တဲ့ဟုတ်ကဲ့သူကတော့နတ်မိုဆန်ဖြစ်တဲ့အတွက်ကြောင့်မလို့ရှမ်းတို့နှုတ်ဆက်လာတယ်လို့ကျွန်မထင်မိပါတယ်မေးရအောင်လဲနန်းလောင်တယောက်အခုချိန်အိတ်နေပြီမလို့မမေးလိုက်ရတော့ပါဘူးနော်ဟုတ်ကဲ့မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားဖြစ်ပါ၏အမြဲအားပေးနေရဲ့ဆိုလို့လဲကျေးဇူးတင်ပါတယ်နော်ရင်တော့ကတော့အမြဲတမ်း line ပါတယ်မမပြီးကစာရွက်လေးတွေနဲ့စာရေးတဲ့ဒေါရရှင်ကြီးဦးစိန်မောင်အခုတော့သူလဲ digital ခင်မှာ Facebook Messenger ကနေပြောမကြခဏစာရေးလာတာရရှိပါတယ်ဒီဒေါရရှင်ဦးစိန်မောင်က bambiset.vuanews.com ကိုလဲ email တွေရေးပို့ရတာပါဒီဒေါရရှင်က view မိသားစုများ၏စုတောင်းမြတ်တာပို့တောင်းမှုများကြောင့်ဝမ်းသာကျေးဇူးတင်ရပါတယ်ရုပ်သွင်းတဲ့တကွမြင်တွေ့ရလို့အထူးဝမ်းသာမိပါတယ်တဲ့ဥကြောဇန်သားကိုမတွေ့ရလို့စိတ်ကြည်နှံ့မှုအပြေဝများလိုက်ပါဥသားညွန်ဦးဥသန်းလွင်ထွန်းနဲ့တခြားကြံရှိတဲ့သူတွေကိုလည်းတွေ့ချင်ပါတယ်တဲ့ဟုတ်ကဲ့ပါဥသန်းလွင်ထွန်းကတော့ကျမတို့ဒီအစီအစဉ်ဆက်ဆက်ချင်းနှုတ်ခွန်းဆက်လာတာဥသန်းလွင်ထွန်းဖြစ်ပါတယ်ပြန်ကြည့်လိုက်ပါအောင်ဦးရေဒီသောရရှင်ကအခုမတွေ့ရတဲ့သူတွေလည်းနောက်နှစ်မှာတွေ့ပြရစီတဲ့နောက်နှစ်မှာတွေ့ဖို့လည်းသူစောင့်မျှော်နေပါတယ်တဲ့ view ကိုအမြဲတမ်းအားပေးနေတဲ့မိတ်ဆွေဟောင်းကြီးအနေနဲ့ Happy New Year to you allBe healthy to you all လို့လဲဆုတောင်းပါတယ်။မင်္ဂလာနှစ်သစ်ဖြစ်ပါစေ။အားလုံးလည်းကျန်းမာကြပါစေဆိုပြီးပို့လို့ဆုတောင်းပေးသွားတာဖြစ်ပါတယ်။ email တွေပို့ထားတာကိုလည်းပြန်ချားပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။ email တွေပို့တာကိုကျွန်မလေးလိုင်းကနေပြန်ချားပေးပါတယ်ဦးရေ
။ May every day be the good and happy day for VOA. COVID ကဘယ်လိုပဲ pivot VOA ကပတ်မှတ်လျက်ရပ်တည်စေဖြစ်လို့ဝမ်းသာချီးကျူးပါတယ်။ VOA ဝန်ထမ်းသားများမိတ်ဆွေများအားလုံးကို COVID ဘေးမှာကင်းဝေးပါစေကြောင်းနဲ့တော်မပြည့်စက်လက်ထန်းဆောင်နေနိုင်ကြပါစေကြောင်းဆုတောင်းလျက်ရှိပါရယ်ဗျာမြန်မာနိုင်ငံအရေးများကိုမပြတ်လည်လာပြီးသတင်းမှများကိုတင်ပြနိုင်ပါစေဆွေးနွေးကြများမှာလည်းအစိုးကောင်မြတ်မြတ်တတဆွေးနွေးမဲ့သူတွေကိုရွေးပြီးတော့ဆွေးနွေးစေခြင်းတယ်လို့အကြံပြုပါရယ်ဆွေးနွေးကြတာဟာရန်တိုက်ပြီးတာမဟုတ်ဘူးဆိုတဲ့အမြင်မျိုးရှိကြအောင်လဲကြိုတင်သတိပေးထားရင်ကောင်းပါမယ
်အခုလိုစားရှိရှိအမြဲတမ်းရေးပြီးတော့အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့အထပ်ပြောချင်ပါတယ်နော်နှစ်သစ်မှာဘေးပြာဝေးကွာလို့အထူးကျန်းမာနိုင်ပါစေ။တော်တော်ဆိုးရတော်ရှင်ကတော့ဒီနေ့တော့အရန်ပီတီဖြစ်တယ်တဲ့။ဘာကြောင့်လဲဆိုတော့ VOA သတင်းဌာနကမိဘညီကိုမောင်နှမအားလုံးကိုမြင်တွေ့ရလို့အရန်ပြောပါရယ်။အားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံပါစေတဲ့။ဘေးရဆုနဲ့ပြည့်ပါစေရှင်။အောင်မြင်မဲ့လူငယ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းဖြူရီဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျမ်းမာစွာစိတ်ချမ်းသာစွာဖြင့်ဒွါသူကဘာသားတွေကိုခုထက်မျက်စိနာတွေဖွင့်ပေးနိုင်ပါစေလို့စိတ်သစ်ဆုမတောင်းလိုက်ပါတယ်။စကားမဆက်ဖြူရီဝိုင်းတော်သူသားတွေအားလုံးအရန်ကိုချောမောလှပကြပါရယ်လို့တဲ့ဟုတ်ကဲ့ပါရှင်။ဒါကတော့မှန်သောစကားဖြစ်ပါရဲ့နော်။ကျမတို့မတောင်းမနဲ့ပြည့်နေတဲ့စုလည်းဖြစ်ပါလေ။အရှင်ပရမဆိုတဲ့တော်ရရှင်ဦးစင်ကတော့ဖြူရီမြန်မာဝိုင်းမိသားစုကိုစိတ်နှပြကျမ်းမာချမ်းသာပါစေ။နှစ်သစ်မှာဒီထက်ပိုပြီးအစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်ပါစေ2010တဲကအခုထိအားပေးလာတာ10ဆုနှစ်တခုရှိပါပြီအမြဲအားပေးနေပါတယ်ဟုတ်ကဲ့ပေးရဆုနဲ့ပြေးပါစေနှစ်သစ်မှာဒီထက်ပိုပြီးအစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်ပါစေဆိုလို့အစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်မှုအစဉ်အမြဲကြိုးစားနေပါရဲ့ရှင် လာမင်းသူဆိုတဲ့သောရရှင်ကတော့လာမဲနှစ်တလင်းမှာရခိုင်ပြည်ကြီးအောင်မြင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ဟုတ်ကဲ့ပါအေးချမ်းအောင်မြင်နိုင်ပါစေလို့ကျွန်မလည်းထပ်တူဝိုင်းပြော်ဆုတောင်းပေးချင်ပါတယ်ဒီလိုမျိုးမင်္ဂလာစကားတွေပြောပြီးနှစ်သစ်ဆုမွန်တောင်းလာတဲ့အချိန်မှာသောရရှင်ကြော်စင်မှုကတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံကိုပြန်လို့တဲ့အလို့သမားများအရေးကိုယူဆိုင်ပြောကြားပေးကြပါအောင် VOA ရဲ့လမ်းတွေလည်းပိတ်ထားလို့ပြန်ဖို့အခက်အခဲဖြစ်နေပါသေးတယ်။ Visa သက်တမ်းလည်းကုန်တော့မယ်။အလို့လည်းမရှိတော့ပါခင်ဗျာ။ကျေးဇူးပြုပြီးပြန်လည်ဖြေကြားပေးပါတဲ့။ဟုတ်ကဲ့ကိုကျော်စင်မိုးရေကြားရတာအထူးအစိမ်းမကောင်းစရာကောင်းပါတယ်။ထိုင်းနိုင်ငံကအခုလိုမျိုးရွှေ့ပြောင်းလုပ်သားတွေရဲ့သတင်းတွေကိုအစိမ်းမပြတ်ထိုင်းခြေဆိုင် VOA သတင်းထောက်မဲ့အေးမှသတင်းတွေတင်ပြပေးနေပါတယ်နော်။ထိုင်းမှာအလုပ်သွားလုပ်နေကြတဲ့မြန်မာနိုင်ငံကမြန်မာတွေတိုင်းသားတွေအားလုံးနှစ်သစ်မှာအခုထက်ပိုပြီးတော့အဆင်ပြေနိုင်ပါစေ။ကျန်းမာဘေးရန်ကင်းကွာပါစေလို့လည်းဆုတောင်းပေးချင်ပါတယ်ရှင်။ဒီထိုင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့ Karen Sure သွားရှင်ကတော့ VOA ရေးတဲ့ထိုင်းနိုင်ငံကအလုပ်သမားတွေလော့ကဒေါင်းကြောင့်မြန်မာပြည်ကိုပြန်လို့မရပါCI စာအုပ်သက်တမ်းနဲ့ Visa 3လပိုင်း31ရက်နေမှာကုန်တော့မယ်။မြန်မာပြည်ကိုပြန်လို့မရတဲ့အတွက်ကြောင့်စိတ်ညစ်နေတယ်ပြည်သတင်းတောက်တဲ့ထိုင်းဆိုရကမြန်မာပြည်ပြန်လာခြင်းတဲ့သူတွေကိုလမ်းဖွင့်ပေးဖို့ပြောပေးပါတဲ့သူတို့မှာအလုရှင်တထေးထုတ်စာလဲသေးအလုရှင်တထေးထောက်ခံစာလဲသေးပရန်စာခွန်လူမှုဖူလုံရေးကလည်းသေးထိုင်းဆိုရကလည်းလမ်းတွေပိတ်ဒါကြောင့်မလို့အရန်ဒုက္ခရောက်နေကြပါလေထိုင်းကအခုဒုက္ခရောက်နေတဲ့မြန်မာပြည်ကအလုသမားတွေကိုစားလက်ရှိမြန်မာအစိုးရကိုလည်းမြန်မာပြည်ပြန်လို့ရအောင်လို့ထိုင်းအစိုးရကိုတဆင့်ပြောပြဖို့တောင်းဆိုပေးပါတယ်ကိုစင်းနဲ့ကိုပြန်ကြမှာပါတဲ့ဒါကတော့ထိုင်းမှာအလုသမားတွေပြိမိနေပါတယ်ဆိုတော့သရရှင်နေကိုကေရမဲ့ VOA ကိုစာရေးပြောလာကြတာဖြစ်ပါတယ်ရှင်ကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုလည်းပြန်ပေးကြပါမယ်။ကျွန်မပြောခဲ့သလိုပဲကျွန်မဒီအစီအစဉ်ကိုဒီနှစ်မှာပထမဦးဆုံးရေးဖြစ်နေတင်ဆက်တာမလို့ဒီဇန်နဝါရီလ1ရက်နေ့လောက်တုန်းကရေးလာတဲ့စာတွေကိုလည်းခုမှပြန်ကြားရပါတယ်နော်။ဒီမှာ Messenger မှာရေးလာတဲ့သောရရှင်တရားဆလိုင်းဆန်လင်းဆိုတဲ့သောရရှင်မှာ Mobile App မှာတနားရီစာလွှင့်ထားတဲ့ Audio File တွေမတွေ့ရပါတဲ့။အသံ File တွေနားထောင်လို့မရဘူးလို့ပြောနေတာပါ။နောက်ထပ်သောရရှင်ကတော့ VOA Bambis application မှာမနေ့ပိုင်းရောညပိုင်းအစီအစဉ်တွေပါရှာမတွေ့လို့ပြန်ပြောစီစစ်ပေးခြင်းပါတယ်။ဟုတ်ကဲ့ပါအခုဒီ application မှာအစီအစဉ်တွေပြန်ပြောဖတ်လို့ရနေပါတယ်။ပြန်ပြောကြည့်ကြည့်ပါအောင်နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ VOA တိချစ်သောရရှင်တွေအတွက်မြစ်တာဒီလက်စာမြန်မာသချင်းလေးတို့နဲ့ဖြောပြပေးအောင်ပါဖြစ်ပါရင်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်ဗီရီတိချစ်သောရရှင်နေအတွက်မြစ်တာဒီလက်စာမြမသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုဆက်ပြီးတော့သောရရှင်နေကိုနှစ်သစ်မြစ်တာဒီလက်ဆောင်တချင်လေးတို့နဲ့ဖြောပြပေးကြပါရရှင်မြန်မာပြည်ကြီးအခုကြုံတွေ့နေရတဲ့ကပ်ဘေးရောဂါဇိုးကြီးကနေအမြန်လွတ်ကင်းနိုင်ပါစေကာကွယ်ဆေးတွေလည်းဆေးရချမ်းသာလူမျိုးဘာသာမရွေရရှိနိုင်ပါစေပြီးတော့အားလုံးအတွက်အထုမင်္ဂလာပေါင်းနဲ့ပြည့်စုံခါညောင်းတဲ့နှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးကြပါရီသရရှင်တွေအတွက်နှစ်သစ်အမှတ်တရမြန်မာပြည်မှာဆွေးနွေးတချင်လေးထုတ်လွှင့်ပေးကြပါရနော်အားလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင
်။အောင်မြင်ပါစေ၊ရခသိန်းပျော်ရွှင်ပါစေ၊လူခသိန်းအကုန်။
ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးနားဆင်နိုင်သလိုမျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးသွားပြီးနားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရချင်တဲ့အားလုံးရှင်းလင်းချက်ပြကြပါစေရှင
်။Matima san yi zaba mya po ba zi Matima ta ya chen yi ja ba zi Nalou na la du mya Tu da de tu bwa ko se na ba Shun lan chen yi ti zung di nye di yi nye jen zi bu Matima ta na dia zi dia man dui Matima ta ya chen yi ja ba zi
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တောင်ကိုရီးယားနိုင်ငံကဆွန်ဦးတီထွန်တဲ့ကုမ္ပဏီငယ်လေးတစ်ခုကခွေးတွေရဲ့စိတ်အခြေအနေကိုနားလည်စေမယ့် AI နည်းပညာသုံးခွေးလေဘက်တစ်မျိုးကိုတီထွန်လိုက်ပါတယ်။ဂျာမနီနိုင်ငံကကိန်းမုတ်ဆိုင်တစ်ခုမှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရောက်တဲ့အထိမ်းအမှတ်ဖြစ်ဆေးထုတ်ရပုံစံကိန်းမုတ်ကလေးတွေဖန်တီးရောင်းချနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့ဘက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။တောင်ကိုရီးယားနိုင်ငံကဆွန်ဦးတီထွန်တဲ့ကုမ္ပဏီငယ်လေးတစ်ခုဟာခွေးရည်ရဲ့စိတ်အခြေအနေကိုနားလည်စေမယ့်ဉာဏ်ရည်တု AI နည်းပညာကိုသုံးထားတဲ့ခွေးလေဘက်တစ်မျိုးကိုတီထွန်လိုက်ပါတယ်။ဒီလေဘက်ကခွေးရဲ့စိတ်ခံစားမှု၅မျိုးကိုဖော်ပြနိုင်ပါတယ်။အတန်ကိုမှတ်မိနိုင်တဲ့နည်းပညာကိုသုံးထားပြီးခွေးရည်ရဲ့ပျော်ရွှင်မှု၊အေးချမ်းမှု၊စိုးရိမ်မှု၊ဒေါသထွက်မှု၊ဝမ်းနည်းမှုတွေကို smartphone application ကနေတဆင့်ပြပေးနိုင်ပါတယ်။ဒါ့ပြင်ခွေးရည်ရဲ့လှုပ်ရှားမှုတွေ၊ငြိမ်သက်မှုတွေကိုပါမှတ်တမ်းတင်ပြထားနိုင်တာပါ။Pet Paul လို့နာမည်ပေးထားတဲ့ဒီလေဘက်ဟာခွေးရည်ရဲ့အခြေအနေကိုလူတွေပိုးပြီးတော့နားလည်စီမှာပါလို့ဒီဖြစ်စီကိုတီထွင်တဲ့ Company Marketing Director ကပြောပါရယ်ခွေးမျိုးပေါင်း50ရဲ့အသံနမူနာ1000ကျော်ကို2018ခုနှစ်ကတည်းကစုဆောင်းခဲ့ပြီးတော့အဲ့ဒီအသံတွေကတစ်ဆင့်ခွေးရည်ရဲ့စိတ်အခြေအနေကိုလေ့လာနိုင်ခဲ့တာပါဒီလေဘက်တစ်ခုကိုတော့ဒေါ်လာ99ဒေါ်လာနဲ့မိနစ်ကစပြီး online မှာစတင်ရောင်းချခဲ့ပါရယ်ရှင်
ရုရှားနိုင်ငံမော်စကိုမြို့ကမြေထဲပင်လယ်စာအသားခင်ရောင်းတဲ့ဆိုင်တစ်ခုမှာဆိုဗီယက်ခေါင်းဆောင်ဂျိုးဆက်စတာလင်ပုံစံဖန်တီးတင်ဆက်ပြီးမှကန့်ကွက်မှုတွေကြောင့်ဆိုင်ကိုချက်ချင်းပိတ်လိုက်ရပါတယ်စတာလင်အသားခင်ဆိုင်လို့နာမည်ပေးထားတဲ့ဒီဆိုင်အဝမှာကွန်မြူနစ်ခေါင်းဆောင်ဟောင်းစတာလင်ပုံကြီးကိုဆိုင်ဘုတ်အဖြစ်ချိတ်ဆွဲထားပြီးတော့စတာလင်ခေတ်ကလုံခြုံရေးအရာရှိပုံစံဝတ်ဆင်ထားတဲ့ဈေးရောင်းသူကရောင်းချပေးတာပါဖွင့်ပွင့်ခြင်းနေ့မှာပဲဝယ်စားသူအယောက်200လောက်ရှိခဲ့ပြီးတခြားဥပဒေအကြောင်းပြချက်ဘာမှမရှိဘဲနဲ့ရဲတွေကနောက်တနေ့မှာပဲစတာလင်ပုံကြီးကိုဖယ်ရှားဖို့နဲ့ဆိုင်ကိုပိတ်သိမ်းဖို့ဖိအားပေးခံခဲ့ရတာပါဒီဆိုင်ကိစ္စကိုလည်းလူမှုကွန်ရက်မီဒီယာတွေပေါ်မှာအကြီးအကျယ်အငင်းခုန်ဖြစ်ခဲ့ရပြီး
တချို့တွေကညွန်စရာကောင်းတယ်လို့ရှုံချခဲ့ကြပါတယ်။ဆိုဗီယက်ခေတ်စတာလင်အုပ်ချုပ်စဉ်ကလူ9သိန်းနီးပါးအသက်ခံခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကခန့်မှန်းထားပြီးလုံအားပေးစခန်းတွေကိုပို့တာအငတ်ပေးစိုက်တာစတာတွေလည်းကြုံခဲ့ရပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံအတွင်းသူ့ကိုဒုတိယကမ္ဘာစစ်အတွင်းကနာဇီဂျာမနီကိုအနိုင်တိုက်ခဲ့ပြီးတိုင်းပြည်ကိုကယ်တင်ခဲ့သူအဖြစ်ပြန်ရတဲ့သူတွေလည်းရှိပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံအနောက်ခြမ်းဒေါ့တ်မွန်မြို့ကလေးကကိမိတ်ဆိုင်တစ်ဆိုင်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရောက်တဲ့အထိမ့်မဲ့အဖြစ်စီထူအပ်ပုံစံကိမိတ်ကလေးတွေဖန်တီးရောင်းချနေပါတယ်။ရှူဝါနာကိမိတ်နိုင်ငံဆိုင်ကလေးအတွက်ကတော့အခုလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကိမိတ်လေးတွေဖန်တီးတာတာပရမအုံဆုံးချိန်တော့မဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်ကဈေးဝယ်တဲ့သူတွေအလူရဲဝယ်ကြတဲ့အတွက်အင်နာသုံးဆက်ကူလိုအိမ်သုံးပစ္စည်းတွေကုန်စုဆိုင်ကြီးတွေမှာပြတ်တောက်မှုဖြစ်ခဲ့တော့ကလည်းဒီအင်နာသုံးဆက်ကူလေးပုံစံကိမ့်မှုတွေကိုထုတ်လုပ်ရောင်းချခဲ့ပါသေးတယ်။ကောက်ွယ်ဆေးကိုစန့်ကျင်တဲ့သူတွေတော့ဒီကိမ့်မှုကောက်ွယ်ဆေးကိုတော့ပေးထွက်ဆိုးကျိုးမရှိပဲစားနိုင်ပါတယ်လို့စိုက်ပိုင်ရှင်ကပြောပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ရင်ကတော့ကောက်ွယ်ပေးမှမဟုတ်တလို့ကိမ့်မှုကိုကျန်းမာရေးကောင်းဖို့စားတဲ့သူကတော့ခက်ရှားရှားပါရှင
်။ဥရောပတမက EU တွေကဗြိတိန်နှုတ်ထွက်သွားတဲ့ဖြစ်ရပ်နောက်ပိုင်းဗြိတိရှ်တွေအနေနဲ့ဥရောပတိုက်မှာရှိတဲ့နယ်သာလန်နိုင်ငံကိုတွားရင်တောင်သူတို့ရဲ့နေလည်စာတွေကိုတည်သွားလို့ရတော့မှာမဟုတ်ပါဘူးအချောင်းကတော့စီကန်အသေးအရ EU တွေကိုဝင်လာတဲ့အသားတွေအသီးအရွက်တွေနဲ့ငါးတွေကိုပိတ်ပင်ထားလို့ပါဒါကြောင့်ဗြိတိန်ကတင်မောဖယ်ရီစီးလာကြတဲ့ခီးသည်တွေအနေနဲ့သူတို့ရဲ့နေလည်စာအဖြစ်ထုတ်ပိုးယူဆောင်လာတဲ့အသားညှပ်ပါမုတ်တွေစာတင်းငါးတစ်တာဘူးတွေကိုစိတ်ကမ်းမှာပဲတင်းစီလွတ်ပစ်ခံနေရပါတယ်လောလောဆယ်မှာတော့ဗြိတိန်ကနေနယ်သာလန်ကိုသွားတဲ့ခရီးသွယ်တွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကန့်သတ်ထားတဲ့အတွက်နှဲပါနေပေမဲ့နောက်ပိုင်းခရီးသည်တွေများလာရင်အခုလိုသိမ်းဆည်းမှုတွေကြောင့်ပြဿနာတွေများလာမယ်လို့ Dutch အကောက်ခွန်ဝန်ထမ်းတွေကတွက်ဆထားပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ရုရှားဆူအကိုဝေဖန်လို့ရှိတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာနီဟာဂျာမနီကနေရုရှားနိုင်ငံမော်စကိုကိုတနင်္ဂနွေနေ့ပြန်ရောက်ချင်မှာပဲအဖမ်းခံခဲ့ရပါတယ်။နာဗာနီဟာထရီမက်ဂျေဗိုဂလီစိတ်ကနိုင်ငံကူးလက်မှတ်ဆစ်ဆေးတဲ့နေရာမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။သူဟာသူ့ကိုချက်မှတ်ထားတဲ့အပြစ်ဒဏ်ကာလမရှိခင်လွတ်ပေးထားတဲ့ဂရိခံဝန်ချက်ကိုချိုးဖောက်မှုနဲ့ FSIN ဘဟုအစိုးရအကြံဦးစီးဌာနတာဝန်ရှိသူတွေကဖမ်းဆီးတာဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။ဘော်ဒဘူးနဲ့ကျန်းသက်စာချင်းဆိုပွဲမှာပြောကြမယ်မင်ကုန်းမှာအရေးကောက်ခံသမရဂျိုးဘိုင်ဒန်ကနိုင်ငံတွင်းစီးလုံးညှို့ညို့ရေးအတွက်အဓိကပန်ကြားဖို့ရှိကြောင်းအင်မြူရောဝန်ထမ်းအကြီးအကဲဖြစ်တာဝန်ယူတော့မယ်ရွန်ကလိုင်းကတနင်္လာနေ့မှာပြောပါတယ်ဂျိုးဘိုင်ဒန်ဟာကိုရိုနာဗိုင်းရပ်စ်ကာယောဂါတိုက်ဖျက်ရေးအတွက်ချက်ချင်းလှုံ့ဆော်ဖို့နဲ့သမရဒေါ်နယ်ထရန့်ရဲ့အငင်းပွားဝယ်အဖြစ်ဆုံးမူဝါဒတချို့ကိုပြောင်းလဲပစ်ဖို့အတွက်လှုံ့ဆော်မှုစီစဉ်နေကြောင်းလည်းပြောပါတယ်ဒါအပြင်သူကျန်းသက်စာချင်းဆိုအပြီးနိုင်ပိုင်းအတွင်းမှာပဲသမရအခွင့်အာဏာကိုတုံးပြီးလှုပ်ဆောင်မှုအများပြားကိုလှုပ်ဖို့အတွက်ရည်ရွယ်ထားတာဖြစ်ပြီးဒါကလွှတ်တော်ကိုမဆောင်တော့ဘဲဆယ်ရက်အတွင်းနိုင်ငံအပြောင်းအလဲတွေကိုတဟုန်တို့လှုပ်ဖို့ဖြစ်ကြောင်းလဲကလိုင်းကပြောပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အကူးစက်ခံသူ 13,400 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူပေါင်းက 2,955 ဦးရှိနေပါပြီ။အိန္ဒိယနိုင်ငံဗုဒ္ဓဂါယာမဟာဗောဓိစေတီမှာတော့သံဃာတော်တွေဟာ COVID-19 ကာယောဂါကြီးပပျောက်အောင်ဆုတောင်းပွဲတွေပြုလုပ်နေပါတယ်။အိန္ဒိယနိုင်ငံမှာစနေနေ့က COVID-19 ကာကွယ်ဆေးစတင်ထိုးနိုင်ရမှာစီမံဆောင်ရွက်ဖို့အသုံးပြုတဲ့ application မှာချို့ယင်းချက်တွေရှိတဲ့အတွက်ပြည်နယ်တချို့မှာနှောင့်နှေးကြံ့ကြာမှုအနည်းငယ်ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယမှာကာယောဂါကူးစက်မှုထိန်းချုပ်ဖို့အတွက်လူဦးရေတန်း300လောက်ကိုကာကွယ်ဆေးထိုးပေးဖို့အတွက်အစိုးရကရည်ရွယ်ထားပါတယ်။တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာခင်ဗျားတက်ပ
ါ This program has come to you from the Voice of America, Washington.